ထိုင်းနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသေ360ကျော်နဲ့သေဆုံးသူတယောက်ရှိတာကြောင့်ဘန်ကောက်မြို့နယ်အနီးတဝိုက်ထောင်ထဲချီပြီးရှိတဲ့ဆက်ယုံတွေမှာယောဂါပိုးစစ်ဆေးမှုတွေထပ်တိုးပြီးတော့လုပ်သွားမယ်လို့အာဏာပိုင်တွေကပြောပါတယ်။ယောဂါကူးစက်မှုအများဆုံးဖြစ်နေတဲ့စမော့စခွန်ခရိုင်အတွင်းရှေ့ပြောင်းအလုပ်သမားတွေကိုအဓိကအာရုံစိုက်ပြီးတော့သက်ဆိုင်ရာကယောဂါထိန်းချုပ်ရေးကျိုးပန်းနေပါတယ်။အဲဒီမှာရှိတဲ့ပင်လယ်ဇာဈေးတွေနဲ့ပင်လယ်ဇာထုတ်လုပ်ရေးဆက်ယုံတွေမှာရွှေပြောင်းအလုပ်သမားထောင်ထဲချီပြီးတော့အလုပ်လုပ်ကြနေတာလည်းဖြစ်ပါတယ်။စမုတ်စခွန်ခရိုင်အတွင်းဆက်ယုံပေါင်း1000ကျော်ကအလုပ်သမားတွေကိုယောဂပိုးစစ်ဆေးသွားဖို့စီစဉ်ထားတယ်လို့ Time COVID-19 ထိန်းချုပ်ရေးစင်တာပြောခွင့်ရကပြောပါတယ်။အခုထိနိုင်ငံတွင် COVID-19 ကြောင့်သေဆုံးသူ66ယောက်အပါအဝင်ယောဂကူးစက်သူက9331ယောက်ရှိပါတယ်ရှင်။